က်တဲ့ငါးနှစ်ကဝပြည်နယ်မှာလက်နက်ကိုင်အဖွဲ့9ဖွဲ့ကဖွဲ့စည်းလိုက်တဲ့ Federal နိုင်ငံရေးညှိနှိုင်းမှုအတိုင်ပင်ခံကော်မတီ FPNCC မှာတာအန်အမျိုးသားလွတ်မြောက်ရေးတပ်လဲပါဝင်ပါလေ။အခြားတပ်ဖွဲ့တွေကတော့ရခိုင်တပ်၊ကချင်တပ်၊ကိုးကန့်တပ်၊မိုင်းလာတပ်၊ရှမ်းတိုးတရေးတပ်နဲ့ဝတ်တပ်တွေဖြစ်ပါလေ။စစ်ကောင်စီအာဏာသိမ်းပြီးတဲ့နောက်ပိုင်းမှာတာအန်တပ်ဟာစစ်အင်အားပုံမူကြီးထွက်လာပြီးတိုက်ပွဲတွေဆင်နွှဲနိုင်ပုံကိုလွန်ခဲ့တဲ့မတ်လ26ရက်နေ့ထုတ်ရွှေဖီးမြေသတင်းမှာမိုက်အနိုင်ဆိုသူကအသေးစိတ်ဖော်ပြထားပါတယ်။တအောင်တန်းနဲ့ရှမ်းတိုးတရေးတပ်ပဝင်တဲ့မဟာမိတ်အဖွဲ့ကိုဝတ်တပ်ဖွဲ့ကလက်နက်ပစ္စည်းအကူအညီပေးတာကြောင့်ရှမ်းထူထောင်ရေးတပ်တွေကိုမြောက်ပိုင်းကတိုက်ထုတ်နိုင်ခဲ့တယ်လို့ဆိုပါတယ်။လက်နက်ကြီးသုံးတဲ့နည်းပညာကိုဝရစီကရပါတယ်တဲ့။ရှမ်းထူထောင်ရေးတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲအရေးအတွက်ဟာစစ်ကောင်စီတပ်နဲ့ဖြစ်ပွားတဲ့တိုက်ပွဲတွေပုံများတယ်လို့ဆိုပါတယ်။နေမြေအငင်းပွားမှုကြောင့်တအောင်တပ်နဲ့ရှမ်းထူထောင်ရေးတပ်တို့2015ခရဲကတိုက်ခိုက်ခဲ့ကြတာမှ9နှစ်ကြာတော့မှတအောင်တပ်ရဲ့ထိန်းချုပ်နေမြေတိုးပွားလာတာဖြစ်ပုံရပါတယ်
။တအောင်တပ်ဟာပလောင်ပြည်နယ်လွမြောက်ရေးတပ်ကပေါက်ပွားလာတာဖြစ်ပါတယ်။1963ခရဲကရှိခဲ့တဲ့ပလောင်လက်နက်ကင်အဖွဲ့ဟာအတက်အကျများပါတယ်။1997မှာနဝတစီအစိုးရနဲ့အပြစ်ရက်ပြီးပလောင်အထူးဒေသခုနှစ်ဖြစ်လာပါတယ်။2005ရောက်တော့စီအစိုးရကိုလက်နက်အလိုက်ရလို့ပလောင်လွမြောက်ရေးတပ်လဲကွယ်ပြောက်သွားပါတယ်။ဒါပေမဲ့ထိုင်းမြန်မာနယ်စပ်ရောက်ပလောင်စစ်တီတွေကတော့အညံ့မခံပဲဆက်ပြီးလှုပ်ရှားကြပါတယ်။2009အောက်တိုဘာမှာလက်ကျန်ပလောင်စစ်တီတွေကညီလာခံကျင်းပပြီးတအောင်လူမြောက်ရေးတပ်ကိုတီထောင်လိုက်ကြပါတယ်။ကိုပိုင်အုပ်ချုပ်ခွင့်အပြည့်အဝရရှိရေးဒီမိုကရေစီကျင့်သုံးရေးဆရာနာရှင်စန့်ကျင်ရေးဖက်ဒရယ်နိုင်ငံတည်ဆောက်ရေးစတာတွေကိုရည်ရွယ်ပါတယ
်။2008အခြေခံဥပဒေရေးဆွဲပြီးရွက်ခောက်ပွဲနဲ့လွတ်တော်စနစ်ကျင့်သုံးတဲ့အခါတအောင်ပလောင်အမျိုးသားပါတီပေါ်ထွက်လာပါတယ်။2010ဖေဖော်ဝါရီလ9ရက်နေ့မှာထုတ်ပြန်တဲ့ပါတီအခြေခံဥပဒေပါနိုင်ငံရေးဦးတည်ချက်တွေဟာတအောင်တပ်တည်ဆောင်စဉ်ကကြီးညာတာတွေနဲ့ဆင်ပါတယ်။2008အခြေခံဥပဒေအရကိုကန့်ဒေတာအနောက်မြောက်မှာရှိတဲ့မန်တုံနဲ့နန်းဆန်မြို့နယ်တွေဟာပလောင်ကိုပိုင်အုပ်ချုပ်ခွင့်ရဒေတာဖြစ်လာပါတယ်။တမတော်ကိုယ်စားလှယ်နဲ့ရှမ်းပြည်နယ်ကိုယ်စားလှယ်ပါဝင်တဲ့ဆယ်ဦးကော်မတီဟာပလောင်အုပ်ချုပ်ရေးအဖွဲ့ဖြစ်ပါတယ်။အခုတော့ဒါတွေအလုံးကိုဖျက်သိမ်းလိုက်ပြီးတအားဒေတာပြည်သူအုပ်ချုပ်ရေးအဖွဲ့ကိုဖွဲ့စည်းလိုက်ကြောင်းလွန်ခဲ့တဲ့ဧပြီလ1ရက်နေ့ကထုတ်ပြန်ကြေညာပါတယ
်2008အခြေခံဥပဒေဖျက်သိမ်းကြောင်းလွတ်တော်ကိုစားပြုကော်မတီကြေညာတာကိုအပြည့်အဝထောက်ခံတယ်လို့တအားပြည်သူအုပ်ချုပ်ရေးအဖွဲ့ကဆိုပါတယ်ကိုစားပြုကော်မတီလမ်းညွှန်ချက်တွေနဲ့အညီဆရာနာရှင်စနစ်ကြာဆုံးရေးအတွက်တတ်နိုင်တဲ့ဘက်ကပူးပေါင်းဆောင်ရွက်သွားမယ်လို့ဆိုပါတယ်တအောင်ဒေသပြည်သူ့အုပ်ချုပ်ရေးအဖွဲ့ထဲမှာတအောင်မျိုးသားပါတီတအောင်ဥပဒေပညာရှင်များအဖွဲ့တအောင်လူငယ်များနဲ့ရမ်းမီရဖတွေပါဝင်ကြတယ်လို့သိရပါတယ်။ဆရာနာရှင်လက်ပါစီနဲ့ဆရာနာရှင်နဲ့ပူးပေါင်းဆောင်ရွက်နေသူတွေကိုအပြင်းထန်အရေးယူသွားမယ်လို့လည်းပြည်သူ့အုပ်ချုပ်ရေးအဖွဲ့ဝင်တဦးကပြောပါတယ်။ CDM မှာမပါတဲ့ဌာနဆိုင်ရာဝန်ထမ်းတွေဇာတိနေရပြန်ကြဖို့လုံခြုံရေးမှာတစုံတရာဖြစ်လာရင်တောင်းဝန်မယူဘူးလို့ဇွန်လ17ရက်နေ့ကထုတ်ပြန်ခဲ့ပါတယ
်။တအောင်တပ်နဲ့ရခိုင်တပ်တွေလက်ရှိအခြေအနေရောက်လာအောင် KIA ကချင်တပ်ကကူညီခဲ့ပါတယ်။ဥပုံချရှင်အုပ်စုကိုကန့်ဒေတာကို2015မှာဝင်ရောက်တိုက်ခိုက်စဉ်ကလည်းတအောင်နဲ့ရခိုင်စစ်တီတွေကူညီပါတယ်။နိုင်ငံရေးနဲ့စည်ရေးမှာတအောင်ရခိုင်နဲ့ကိုကန့်တပ်ပါဝင်တဲ့သုံးညီနောင်မဟာမိတ်အဖွဲ့ဟာကချင်နဲ့လက်တွဲလိုပါတယ်။ဆရာနာရှင်စနစ်ကိုချေမုံမှုအတွက်တိုင်းရင်းသားလက်နက်ကိုင်အားလုံးပန်းတိုင်တခုကိုဥတီပြီးအတူတကွလှုပ်ဆောင်ရဖို့ KIO ဥက္ကဋ္ဌဗိုလ်ချုပ်ကြီးအင်ဘန်လာကကချင်းတော်လိုင်းရင်းနေမှာပြောကြပါတယ်တောင်းလုံးမြရေးလှုပ်ရှားမှုကိုကချင်းတပ်ဖွဲ့ကနှစ်ပေါင်းများစွာကူညီတဲ့အစဉ်အလာရှိပါတယ်ရှမ်းပြည်နယ်မြောက်ပိုင်းမှာကချင်းနဲ့တောင်းပလောင်တွေရှင်တဲနေထိုင်လာခဲ့ကြတာကြာလာပါပြီပလောင်တပ်ဖွဲ့ဟာ2005မှာစေဆိုးရကိုလက်နဲ့ပုံအပ်ပြီးအညံ့ခံလိုက်တဲ့အစဉ်အလာရှိတာကြောင့်တောင်းတပ်ဖွဲ့အပြည့်အသွင်ပြောင်းတဲ့အခါမှာမဟာမိတ်အဖွဲ့တွေနဲ့ပူးတွဲရပ်တည်တဲ့မဟာဗျူဟာ ြင်သုံးတာဖြစ်ပုံရပါတယ်။အသေးစားတပ်ဖွဲ့တွေဟာရွေးရှည်မှာတိကျရပ်တည်နိုင်မှုခက်ခဲတဲ့အတွက်စစ်အစိုးရလှည့်တာကိုခံရပြီးပြည်သူစစ်နဲ့နေကြဆောင်တပ်ဖြစ်ကုန်ကြပါလေခင်ဗျာ။